Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်းကနေ2022ခုနှစ် November 30ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါတယ်။ Line meter 1925 32နဲ့ Line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်တံနဲ့ပါတွဲဖက်ထိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မအလိမ်မာကတောင်းမယူတင်ဆက်ပေးပါမယ်ရှင်
။ဒီရင်ခင်ညပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဒေါ်ဆန်းစုကြည်၊သမ္မတဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့အပေါ်ဘုံမ905ခောက်ခွေးနဲ့ဆွဲဆိုထားတဲ့အမှုအတွေ့စီရင်ချက်ချမှတ်ချက်ကိုဒီဇင်ဘာ6ရက်နေ့အဖြစ်ပြောင်းလဲသတ်မှတ်လိုက်တဲ့သတင်းနဲ့အတူOmicron COVID visa မျိုးကွဲကူးစက်တဲ့နိုင်ငံအရေးအတွက်ပိုတိုးလာတာမှာဂျပန်နိုင်ငံလည်းပါလာတဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်ဆန်းနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲတဲ့အန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့ကျန်းမာရေးတောင်းဆိုသူတွေကတိုက်တွန်းနေပါတယ်။
WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းရဲ့ခင်မဲ့အလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်အပြည်သူတွေနဲ့လုပ်တင်တဲ့ဟာတော့
ဒေါက်တာမိုးနေမင်းကပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်တခါကချင်ပြည်နယ်ဘက်ကပောက်ကွဲမှုသတင်းတွေအပါအဝင် Christmas ပွဲတော်ကိုချင်းပြည်နယ်မြို့အများပြားမှာကျင်းပနိုင်မှာမဟုတ်တဲ့အကြောင်းနောက် COVID-19 ကပ်ရောဂါကူးစက်မှုကြောင့်ကုန်စည်နှုန်းတွေမြင့်တက်လာလို့ထုတ်လုပ်သူတွေဘလို့အခက်အခဲတွေရှိနေပါသလဲဒီလိုသတင်းဆောင်ပါတွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ရန်ကုန်ကသတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။ဒါရင်မတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာဖြစ်ပါတယ်
။နိုင်ငံတော်ဒမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဇာတ်ကြီးဥပဒေပုံမှန်905ခောက်ခွေးနဲ့စွဲချက်တင်ထားတဲ့အမှုအတွေ့စီရင်ချက်ချမှတ်ချက်ကိုဒီဇင်ဘာလ6ရက်နေ့အဖြစ်တရားသူကြီးကရွှေ့ဆိုင်းလိုက်တယ်လို့ VOA ကစုံစမ်းသိရှိရပါတယ်။ဒီမှုတွေဒီကနေ့နိုမာလ30ရက်နေ့မှာအမိန့်ချမယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောထားပေမဲ့အခုလိုရွှေ့ဆိုင်းလိုက်ရတဲ့အကြောင်းရင်းအတိအကျကိုတော့မသိရပါဘူး။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာတဘာဝဘီယန်ရယ်ဆိုင်ရာဥပဒေပုံမှန်25နဲ့တရားစွဲထားတာအမှုနှစ်ခုရှိပြီးအဲ့ဒီအထက်ကတမှုကိုလည်းဒီဇင်ဘာလ6ရက်နေ့မှာပဲတတွေ့တဲ့အမိန့်ချမယ်လို့သိထားရပါတယ်။ပုံမှန်25နဲ့တရားစွဲထားတဲ့နောက်တမှုကိုဒီကနေ့မှဆက်ကြားနာခဲ့ပြီးအဲ့ဒီအမှုတွေတက်တည်ဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်လာပြီးဖြတ်ဆိုဖို့တရားသူကြီးကပြန်လက်ခံလိုက်ပါတယ်။အစောပိုင်းရုံးချင်းတစ်ခုမှာတော့ဒေါက်တာဇော်မြင့်မောင်ရဲ့ကျမ်းမာရေးအရလူကိုယ်တိုင်လာပြီးဖြတ်ဆိုဖို့မဖြစ်နိုင်ဘူးဆိုတော့ကျမ်းမာရေးတာဝန်ရှိသူရဲ့အကြံပြုချက်ကိုတရားသူကြီးကပြခဲ့တာပါ။ဒီအမှုတွေကိုလည်းဒီဇင်ဘာလ6ရက်နေ့ကိုပဲနောက်ယုံကြည်ပေးထားပါတယ်။ဒါကြောင့်ပုံမှန်905ခောက်ခွေးအမှုတဘောဝဘေးဆိုင်ရန်ပုံမှန်25နဲ့နှမှုရဲကတမှုလိုကိုဒီဇင်ဘာလ6ရက်နေ့မှာအမိန့်ချမှာဖြစ်ပြီးအဲဒီနေ့မှာပဲထပ်ပြီးစစ်ဆေးမယ်ပုံမှန်25နဲ့နောက်တမှုအတွက်ဒေါက်တာဇော်မြင့်မောင်လူကိုယ်တိုင်လာပြီးထွက်ဆိုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတော့ဒီမှာပဲလူကယ်ပြန်ဝန်ကြီးဌာနဒေါက်တာဝင်းမြတ်၏အပေါ်ရဟယင်တစည်းငှားရမ်းခဲ့တာနဲ့ဆက်ဆက်ပြီးအာဂိလေဆာမှုနဲ့ညီစွန့်နဲ့ဆိုပြီးတော့တရားစွဲဆိုထားတဲ့အမှုမှာဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့လည်းတာဝန်ရှိတယ်ဆိုပြီးဒီကနေ့မှာပဲနောက်တို့အဂရိအမှုတမှုထတ်တိုးဆွတ်ဆူလိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညမှာသတင်းထုတ်ပြန်ပါတယ
်။တောင်ဆန်းစုကြည်ရဲ့အမှုစစ်ချိန်မတိုင်မီလေးမှာဆန္ဒပြသူ9000လောက်ပါတဲ့လူငယ်စုတစုဟာရန်ကုန်မြို့မှာအင်္ဂါနေ့ကစစ်ကောင်စီကိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကဖက်စစ်စန့်ကျင်ရေးလှုပ်ရှားမှုလို့အတိတ်ပဲရတဲ့အင်္ဂလိပ်လိုရေးထားတဲ့ဖလိုင်းစာတမ်းကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ဖက်စစ်တွေအောက်မှာတရားမျှတမှုကိုမမျှော်လင့်ကြနဲ့ဆိုတဲ့ဆန္ဒပြစိုက်မှုကိုလည်းကင်ဆောင်ထားကြပါတယ်။ကားတရားနှလုံးကိုမြေမာချပြီးအဲ့ဒီအပေါ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပုံကိုတင်တက်စီလောင်းမိရှုပ်ပြီးဆန္ဒပြကြတာပါလှုပ်ရှားမှုကမင်းနဲ့ပိုင်တော့ပဲကြပြီးလူပြန်ခွဲလိုက်ကြပါတယ်အခုလိုလူပြန်ခွဲတာဟာစစ်ကောင်းစီရဲ့ဖိနှိပ်အောက်မှုအောက်မရောက်မလာမီအကြရှုံးနေနိုင်များနေအောင်စစ်ကောင်းစီစန့်ကျင်နီးပရိရဲ့တစ်ခုဖြစ်တယ်လို့ AP သတင်းကဆိုပါတယ်ရိုက်တာသတင်းဌာနကတော့2022ခုနှစ်ရဲ့တပ်ပုံတွေကိုရွေးချယ်ဖော်ပြနေရမှာအနာသိမ့်ပြီးနောက်ပိုင်းဆန္ဒပြသူတယောက်တန်းရသွားတဲ့မြန်မာတပ်ပုံတပုံကိုလည်းရွေးချယ်ဖော်ပြထားပါတယ်။2022ခုနှစ်မတ်လ18ရက်ကလိုင်မြို့နယ်မှာဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းခဲ့ရမှာခေါင်းကိုထိမှန်သွားခဲ့တဲ့ကိုပြေသိန်းကျော်ကိုဝိုင်းဝန်းပြုစုကယ်တင်ဖို့စူးစမ်းနေကြတဲ့တပ်ပုံဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးအတွက်နိုင်ငံတကာခီးသည်တင်လေယာဉ်တွေဝင်ထွက်တာကိုညမာလ30ဒီနေ့ညသကောင်ချိန်အထိပိတ်ပင်ကန့်သတ်ထားတာကနေဒီဇင်ဘာလ31ရက်ညသကောင်ချိန်အထိတိုးမြင့်တက်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီပို့ဆောင်ရေးနဲ့ဆက်သွယ်ရေးဌာနကဒီနေ့ည7နာရီတိုင်းမှာကြေညာသွားပါတယ်။ဥရောပတိုက်မှာတော့နိုင်ငံ10နိုင်ငံမှာကိုဗစ် -19 ဗီဇမျိုးကွဲသည့် Omicron ကူးစက်မှုပေါင်း42ခုရှိပြီလို့ဥရောပသမဂ္ဂ EU ရဲ့ကျန်းမာရေးအကြီးအကဲကပြောပါတယ်။ကိုဗစ်ဗီဇမျိုးကွဲသည့်ကိုအဓိက UTB အကောက်ွက်ပေးနိုင်မယ်။COVID-19 ကာဝေးဆေးကိုလိုအပ်မယ်ဆိုရင်လာမယ့်3လကနေ4လအတွင်း EU ဆေးဝါးကြီးကြပ်သူတွေကအတည်ပြုနိုင်ခြင်းရှိတယ်လို့ဆေးဝါးဆိုင်ရာ EU ဌာနအကြီးအကဲကပြောပါတယ်။ကနေဒါနိုင်ငံအော်တဝါမြို့မှာ Omicron COVID ဗီဇမျိုးကွဲကူးစက်သူနောက်ထပ်2ယောက်တိုးလာတာကြောင့်စုစုပေါင်း5ဦးရှိပြီလို့အော်တဝါအများပြည်သူကျန်းမာရေးဌာနကတင်းလာနေနှောင်းပိုင်းမှာပြောပါတယ်။နယ်သာလန်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်မှာတောင်အာဖရိကနိုင်ငံကနေခီးသည်တင်လေယာဉ်နှစ်စင်းရောက်မလာခင်ကတည်းက Omicron COVID ဗီဇမျိုးကွဲကိုစစ်ဆေးတွေ့ရှိပြီးသားဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ဂျပန်နဲ့ပြည်နိုင်ငံတို့ဟာသူတို့ရဲ့ပထမဦးဆုံး Omicron မျိုးကွဲ virus ကူးစက်လူနာတွေ့ရှိကြောင်းအင်္ဂါနေ့မှာကြေညာလိုက်ကြပါတယ်။အစောပိုင်းတွေ့ရှိရတဲ့အထောက်အထားတွေအရ Omicron မျိုးကွဲ virus ရဲ့ကမ္ဘာအန္တရာယ်ဟာအလွန်ကိုမြင့်မားပြီးအလေးထားလောက်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုမြင့်မားလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့ကသတိပေးထားခဲ့ပါတယ်။ဂျပန်နိုင်ငံမှာတွေ့ရှိရတဲ့လူနာကတော့တနင်္ဂနွေကလေဆိပ်အယောက်စစ်ဆေးလိုက်ရာကတွေ့ရှိရတဲ့လူနာဖြစ်ပါတယ်။သူအသက်က30အတွင်းမှာပဲရှိပြီးဆေးရုံတရုံမှာတိကျခွဲထားဆေးကုသပေးနေတယ်လို့အစိုးရအဖွဲ့တွင်ရင်မှုချုပ်ဟီရိုကာဇူမန်ဆူနိုကပြောပါတယ်။ဗိုင်းရပ်စ်ရဲ့မျိုးဗီဇစစ်ဆေးချက်ကတောင်အာဖရိကမှာပထမဆုံးစတွေ့ခဲ့တဲ့ Omicron မျိုးကွဲကူးစက်ခံရတာကိုအင်္ဂါနေ့မှာအတည်ပြုပေးခဲ့ပါတယ်။ပြည်သစ်နိုင်ငံကတော့ဒူဘိုင်အိန္ဒိယသမုဒ္ဒရာထဲက Reunion Zone မှာ Mozambique နဲ့တောင်အာဖရိကကိုသတိသွားခဲ့တဲ့သူတို့မှာ Omicron မျိုးကွဲ virus ကိုတွေ့ရှိခဲ့တာပါ။သူတက်က53နှစ်ဖြစ်ပါတယ်။သူကိုလည်းတိကျခွဲကူးစက်ပေးနေပါတယ်။ Omicron မျိုးကွဲကူးစက်ရောဂါတိုက်ဖျက်ရေးအတွက်ရေးပေါ်ထိ ंछ ုပ်ကန့်သက်ချက်အဖြစ်နိုင်ငံခြားခီးတဲ့အလုံးဂျပန်နိုင်ငံဝင်ရောက်ခွင့်ကိုအင်္ဂါနေ့မှစတင်ပိတ်ပင်မယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့ကကြေညာခဲ့တာပ
ါ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53ည5.25 kHz 11.83ည5.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီကနေအင်္ဂါညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။လက်ရှိ COVID-19 ရောဂါကာကွယ်ဆေးတွေဟာ Omicron COVID ဗီဇမျိုးကွဲကြောင့်ဖြစ်လာတဲ့ပြင်းထန်ရောဂါကိုကာကွယ်ထားစီနိုင်မှာမဟုတ်ဘူးဆိုတာအထောက်အထားမရှိသေးဘူးလို့ Oxford တက္ကသိုလ်ကဒီကနေ့ပြောပါတယ်။ဒါပေမဲ့လေလိုအပ်တယ်ဆိုရင် AstraZeneca ကုမ္ပဏီနဲ့သူတို့တက္ကသိုလ်ပူးတွဲထုတ်လုပ်ထားတဲ့ COVID ကာကွယ်ဆေးကိုအလင်းအမြန်မွမ်းမံထုတ်လုပ်ဖို့အဆင်သင့်မယ်လို့လည်းဆိုပါတယ်။လက်ရှိ COVID-19 ရောဂါကာကွယ်ဆေးတွေဟာ Delta COVID ဗီဇမျိုးကွဲကိုထိထိရောက်ရောက်ကာကွယ်နိုင်တယ်လို့မျိုး Omicron ကိုလည်းကာကွယ်နိုင်မယ်ဆိုတာမသေချာလှဘူးလို့ Moderna ဆေးထုတ်လုပ်ရေးကုမ္ပဏီအကြီးအကဲကဒီကနေ့အစောပိုင်းမှာပြောခဲ့ပြီးတဲ့နောက် Oxford တက္ကသိုလ်ဘက်ကပြောဆိုချက်ထွက်လာတာပါ Omicron နဲ့ပတ်သက်ရင်အခုချိန်ထိရထားတဲ့အချက်လက်တွေကနည်းနေသေးပြီးဒီဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ကသူတို့ရဲ့ကာကွယ်ဆေးပေါ်ဘယ်လိုသက်ရောက်မှုရှိလဲဆိုတော့သေချာဆန်းစစ်သွားမယ်လို့ပြီးခဲ့တဲ့သတင်းပတ်မှာ AstraZeneca ကုမ္ပဏီကပြောထားတဲ့အတိုင်းပဲ Oxford တက္ကသိုလ်ကပြောပါတယ် Financial Times သတင်းဌာနနဲ့ Moderna ကုမ္ပဏီအမှုဆောင်အရာရှိချုပ် Stephanie Bancel တို့တွေ့ဆုံမိန့်မြန်းခန်းမှာပြောခဲ့တာတွေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ Moderna ကုမ္ပဏီကို Reuters ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူးဒါပြင်မိုဒါနာကုမ္ပဏီတို့ကိုဗစ်ကာကွယ်ဆေးက Omicron COVID ဗီဇမျိုးကွဲကိုဘယ်လောက်ထိထိရောက်ရောက်ကာကွယ်နိုင်မလဲဆိုတဲ့အချက်လက်တွေဘယ်တော့ရမယ်လို့ခန့်မှန်းထားပါတယ်ဆိုတာကိုလည်းအကြောင်းပြန်ခဲ့ပါဘူး
။ပဋိပက္ခပြန်ပွားသွားစီမဲ့လုပ်ရက်တွေကိုယူကရိန်းပေါ်မလုပ်ဖို့ရုရှားနိုင်ငံကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဒီနေ့အင်္ဂါနေ့မှာသတိပေးလိုက်ပါတယ်။တဖန်ပြန်လည်ပြီးကျူးကျော်လာတာမှန်သမျှဟာဆိုးရွားတဲ့အကျိုးဆက်တွေကိုလိုက်လာအောင်ဆွပေးတာပဲဖြစ်လိမ့်မယ်လို့သူကဆိုလိုက်ပါတယ်။လတ်ဗီးယားနိုင်ငံရီဂါမြို့တော်ကိုရောက်ရှိစဉ်တွင်လတ်ဗီးယားနိုင်ငံသားဝင်ကြီးနှင့်အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းနယ်စပ်တစ်လျှောက်ရုရှားတပ်တွေရွှေ့ပြောင်းလှုပ်ရှားမှုပေါ်အမေရိကန်ကအထူးစိုးရိမ်တဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ရီဂါမြို့မှာနေတော့ဝင်ကြီးများအစည်းအဝေးကိုအင်္ဂါနေ့နေ့လယ်ပိုင်းနဲ့ပုတ်တူးနေ့တွေမှာကျင်းပတဲ့အခါရုရှားရဲ့စီအေတီဆောင်မှုကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတက်ဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာလတ်ဗီးယားနိုင်ငံကိုအင်္ဂါနေ့ကရောက်ရှိခဲ့တာပါ။နေတော့အဖွဲ့အတွေ့အမှုချုပ်ဗိုလ်ချုပ်ကြီးဂျန်စ်စတိုလန်ဘတ်ကလည်းဒေသတွင်းတင်းမာမှုကိုရှော့ချဖို့ရုရှားကိုတောင်းဆိုလိုက်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံပြည်နယ်၄ခုမှာတရားရုံးတင်စစ်ဆေးခြင်းမရှိဘဲတာလီဘန်တွေတပ်ပစ်ခဲ့တာနဲ့လက်ဆတုံဖျောက်ဖျက်ပစ်ခဲ့တဲ့ဖြစ်ရပ်ပေါင်း100ကျော်ရှိတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်။အနောက်နိုင်ငံတွေကတပ်ဖွဲ့တွေအာဖဂန်ကနေထွက်သွားပြီးတဲ့နောက်ဩဂုတ်လမှာတာလီဘန်ဖွဲ့အာဏာရယူခဲ့ခြင်းကတည်းကလက်စားချေတုံ့ပြန်တဲ့လုပ်ရပ်တွေဖြစ်တယ်လို့ HRW ကဆိုပါတယ်။ Ghazni, Helmand, Kandahar နဲ့ Kunduz ပြည်နယ်တွေမှာဩဂုတ်လနဲ့အောက်တိုဘာလကုန်တွင်ဖြစ်ခဲ့တာတွေကိုမှတ်တမ်းတင်ခဲ့တာဖြစ်ပေမဲ့အဲ့လိုဖြစ်ရမျိုးတွေအာဖဂန်နစ္စတန်နိုင်ငံတော်မှာဖြစ်ခဲ့တယ်လို့ယူဆကြပါတယ်။လက်စားချေတာမျိုးမလုပ်ဘူးလို့တာလီဘန်တွေကတိပေးခဲ့တဲ့ကြားမှာပဲအခုလိုတပ်တာတွေဖြစ်ခဲ့တာလို့ HRW အစိုးရကမှဖော်ပြထားပါတယ်။မျက်မြင်တွေ၊ဆွေမျိုးသားချင်းတွေ၊အစိုးရတာဝန်ရှိသူဟောင်းတွေ၊တာလီဘန်တာဝန်ရှိသူတွေစသည်အပြင်လူပေါင်း69ယောက်ကိုလူကိုယ်တိုင်တွေ့ဆုံပြီးမေးထားတာ၊ဓာတ်ဖုံးကတစ်ဆင့်မေးမြန်းထားတာတွေကနေသူတေတီတွေကအထောက်အထားတွေစုဆောင်းရယူပြီးအစိုးရကပြုစုခဲ့တာဖြစ်ပါတယ
်။တာလီဘန်ငေါဆောင်တွေနဲ့နှစ်ရက်ကြာဆွေးနွေးဖို့အာဖဂန်နစ္စတန်ဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဟာကာတာနိုင်ငံဒိုဟာမြို့တော်ကိုသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ဟာအင်္ဂါနေ့ကပြောလိုက်ပါတယ်။နိုဝင်ဘာ23ရက်သတင်းမှာတော့နှစ်ပတ်ကြာနေတိုင်းဆွေးနွေးမယ်လို့သူမှာရင်ပြောကြားခဲ့မိတဲ့အကြောင်းလဲပြောရေးဆိုခွင့်ရှိသူကပြင်ဆင်ပြောကြားသွားပါလေ။အာဖဂန်နစ္စတန်နဲ့ပတ်သက်ပြီးအမေရိကန်ရဲ့အရေးကြီးတဲ့အမျိုးသားကြိုးစည်းပွားတွေကိုသူတို့ဆွေးနွေးကြမှာဖြစ်ပြီးအကြမ်းဖက်ပေါ်လာတံပြန်တိုက်ဖျက်ရေးအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ကအထူးကတိကပွင့်ပြုထားပြီးဖြစ်တဲ့အာဖဂန်ကလူပုဂ္ဂိုလ်တွေလုံခြုံစိတ်ချစွာထွက်ခွာနိုင်ရေးနဲ့တိုက်ပီရဲ့စီးပွားရေးအခြေအနေတွေပေါ်ဝင်တယ်လို့သူကဆိုပါတယ်။အမေရိကန်အထူးကိုယ်စားလှယ်တော်မွတ်စာဒီလအစောပိုင်းကပါကစ္စတန်တရုတ်ရုရှားနဲ့အမေရိကန်တို့ပါဝင်ကြတဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးစည်းဝေးကိုတက်ရောက်ခဲ့ပါသေးတယ်။ဒီအဖွဲ့ဟာတာလီဘန်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အာဖဂန်ပြည်သူတွေဟာစားတဲ့အခါရှာပါပြီးဈေးတွေတက်မူကော်ရီရှာတာခန်းစားနေရပြီးငတ်မှုခွန်ပါခြင်းပေးတဲ့နေရာတော်တော်များများမှာကြုံတွေ့နေရတာပ
ါနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ် Omicron မျိုးခွဲတစ်ကိုကာကွယ်ဖို့တာဝန်ရှိသူတွေတိုက်တွန်းတဲ့သတင်းနဲ့စာကြင်ပါတယ်။ကူးစက်မြန်ပုံရတဲ့ဗီဇာပြောင်း Omicron COVID ပိုသစ်မကူးစက်ဖို့အတွက်နှကောင်းစီမဖြစ်မနေတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေပါတယ်။ COVID တက်တရားလိုင်းချိုင်ကိုပြင်းပြင်းထန်ထန်မခံရအောင်တဦးတယောက်ချင်းစီကဘလိုရေကြိုတင်ကာကွယ်သင့်တယ်လဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမုံပြောပြပေးပါမယ်ရှင်
။မကြခင်ကမှစတင်တွေ့ရှိခဲ့တဲ့ဗီဇာပြောင်း COVID ပိုသစ် Omicron နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေလေ့လာနေချိန်မှာကူးစက်မှုကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းစီး mask တွေကိုတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ Omicron COVID-4 သစ်ကူးစက်နေသူတွေကမ္ဘာနိုင်ငံတော်တော်များများမှာတွေ့နေတာကြောင့်ဒီပိုးသစ်ဟာကူးစက်မြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကခန့်မှန်းကြပါတယ်။ကူးစက်မြန် Delta မျိုးကွဲတုန်းကမြန်မာနိုင်ငံမှာ COVID တတိယလှိုင်းဒဏ်ကိုအတော်လေးခံခဲ့ရတာကြောင့်ဒီပိုးသစ်ကူးစက်ပြန့်နှံ့မှုကိုစိုးရိမ်မှုတွေရှိနေပါတယ်။ဒါကြောင့်လဲကြိုတင်ကာကွယ်နိုင်မှုအတွက်ဆရာဝန်တွေကတိုက်တွန်းနေကြပါတယ်။အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အနေနဲ့အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကလည်းဒီပိုးမကူးစက်နိုင်အောင်ကြိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုအခုလိုအကြံပေးပါတယ်
။ကျွန်တော်အနေနဲ့အဓိကအကြံပေးချင်တာအကောင်းဆုံးကအပြင်သွားပြီးပြန်လာရင်15မိနစ်အတွင်းပေါ့နော်အပူမရှောင်ရေဝါအောင်တောက်ပြီးရေချိုးစေခြင်းနဲ့အကြောင်းမျိုးကြောင့်ရေမချိုးနိုင်အဝတ်စားတွေကိုဖြန့်ပေးလို့ရတယ်စပရေတွေယူဟန်ဂျယ်ကိုခဏခဏဆေးမလိုအပ်ပဲနဲ့ဒီမက်ဆက်အပြင်ဘက်တွေမျက်စိနားနှာခေါင်းလုံးဝတော့မထိပါနဲ့အဲ့တော့အားတိုင်းဒီမျက်စိရဲ့မျက်နှာရဲ့လုံးဝတော့မထိပါနဲ့ပေါ့နော်ဒီလက်တွေကစိတ်မချအောင်ပေါ့ဒီမက်ကတော့လုံးဝတက်မှရမယ်ဗျဒါလားမက်တက်တာလဲသူတွေအကုန်လုံးကလည်းပြောပြီးသားပါပဲသူပဲမေ့နေကြတယ်စနစ်တကျမက်တက်ဖို့လိုတယ်ဒီအရေးသွေးအတင်းတင်းဖြစ်တဲ့အရေးသွေးမှန်တဲ့ message တက်ဖို့လိုရဲ့ဒီ data တော့ဆိုသူတို့ကနှစ်ချက်တောင်တက်ခိုင်းတာ哦တကယ်ပိုးတွေအရန်ဖြစ်လာတဲ့လူကြားသူကြားတဲ့အရန်သွားရမယ်ဆိုရင် mask ကလည်းအဲ့လိုမျိုးနှစ်ချက်သုံးပုံ mask နဲ့ face shield mask တစ်ခုပဲတက်နိုင်တယ်ဒီ mask နဲ့ face shield ရတော့ဒါတော့ကိုလုတ်သိမ်းတယ်လို့အကြံပေးတယ
်အသက်60ကျော်အရွယ်နဲ့ယောဂအခန်းရှိတဲ့သူတွေအနေနဲ့အခုလိုအချိန်မှာအပြင်ထွက်တာကိုအထူးရှောင်ကြဉ်သင့်တယ်လို့လည်းပြောပါတယ်လူအများပြားရှိတဲ့ဈေးတွေကနေပြန်လာရင်လဲကိုယ်ဝယ်လာတဲ့အစားအစာတွေကိုတေချာဆေးကြောပြီးမှချက်ပြုတ်ဖို့နဲ့လူတိုင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံထားဖို့ကိုလည်းတိုက်တွန်းထားပါတယ်
။ဒ WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခတ်မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်အပီဒူတွေနဲ့လုတင်တဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်သမျှအနည်းငယ်ရှောင်သိမ့်နေပြီပေါ့နော်ခရီးသွားတာတွေဆိုတဲ့နည်းနည်းသတိထားသင့်တယ်ပေါ့မလို့အရင်မသွားစေချင်ဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတတ်မှာပါပဲပေါ့နော်မြန်မာနိုင်ငံဆိုအခု6ဦးဖြစ်နေပြီပေါ့အဆောင်ကာလလည်းပုံမှန်ဟိုရာသီတုပ်ကွေးတွေစတဲ့ချိန်ပေါ့အဲလိုရာသီတုပ်ကွေးပဲဖြစ်ဖြစ်ကိုဗစ်ပဲဖြစ်ဖြစ်ဒီမက်ဆက်ထားမယ်ဆိုရင်အဲ့နှစ်မျိုးလုံးကိုကာကွယ်နိုင်တယ်ပေါ့နော်အထိုင်လေးကပြီးတော့လက်စေးတဲ့အလေးထားကိုလည်းစက္ကန့်30လက်စေးတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပ
ါကိုဗစ်မျိုးကွဲသစ်ပြည်ရင်းမှာကူးစက်ဖြစ်ပွားမှာကိုကာကွယ်နိုင်မှုအတွက်တဦးတယောက်ချင်းစီကချိုးတင်ကာကွယ်နိုင်ရင်နီလန်တွေကိုလိုက်နာတင်တယ်လို့COVID-19 ကာကွယ်ဆေးထိုးနှံထားကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတဝန်းလုံးမှာကာကွယ်ဆေးထိုးအစီအစဉ်တွေလုပ်နေပြီးဒီဇင်ဘာလမကုန်ခင်မှာအသက်18နှစ်နဲ့အထက်အနည်းဆုံးကာကွယ်ဆေးထိုးပြီးသူ18တန်းထိရှိအောင်ကျန်းမာရေးဌာနကရည်မှန်းထားတယ်လို့ပြောပါတယ်။မြို့နယ်ရက်ကွက်အလိုက်ဦးစားပေးအုပ်စုအလိုက်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပေမဲ့အလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်မှုကတော့အခက်အခဲတွေရှိနေစေဖြစ်ပါတယ်။ရန်ကုန်မြို့ကအသက်40အရွယ်ကိုအောင်ခန့်ကတော့ကိုဗစ်ဆေးထိုးရဖို့စောင့်နေရတော့မယ်လို့အခုလိုပြောပါတယ
်။ကာကွယ်ဆေးထိုးရမှာပေါ့။5ရက်နေရသွားတော့ဟိုလဲရရောက်ပေါ့55နှစ်အထက်ဆိုပြီး55နှစ်အထက်တည်းတဲ့ဆိုပြီးတော့အဲ့ဒါနဲ့ပြန်လာတယ်။ဒါပေမဲ့သူများနေရာတွေထိုးပြီးပါပြီ။သူများရက်ွက်တွေထိုးပြီးပါပြီပြောတာ။
တချို့ရက်ွက်တွေမှာတော့သူနဲ့ရွယ်တူရှိတဲ့သူတွေကကာကွယ်ဆေးထိုးပြီးနေကြပြီလို့လည်းပြောပါတယ်။အိုမီကရွန်ကိုဗစ်မျိုးကွဲတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စူးစမ်းနေချိန်မှာကိုဗစ် -19 ကာကွယ်ဆေးထိုးထားကြဖို့နဲ့အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေတာပါ။မြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက17တန်းကျော်ရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အသက်18နှစ်အထက်ရှိသူလူ၏အားလုံးရဲ့ထောက်အပ်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြီးခဲ့တဲ့တောက်ကြာနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောထားပါဗျ။မြန်မာနိုင်ငံကိုနေဆက်တဲ့လေကြောင်းလမ်းတွေကနေအိုမီကရွန်ပိုးသစ်ဝင်မလာအောင်ရောဂါစောင့်ကြပ်ကြီးစုမှုတွေအပြည့်လုပ်နေပါတယ်ဆိုတဲ့ကျန်းမာရေးဝန်ကြီးရဲ့အပြောကိုလည်းသတင်းစာတွေမှာကိုးကားဖော်ပြထားပါတယ်။အာရှကထိုင်း၊ဖိလစ်ပိုင်၊ဂျပန်စတဲ့နိုင်ငံတွေမှာတော့နိုင်ငံသားသားဝင်ရောက်မှုတွေကိုကန့်သတ်ပိတ်ပင်ချက်တွေထုတ်ပြန်ထားပါတယ်ရှင်။
မဆုံမွန်ပြောပြသွားတာပါ။အခုတော့မြကြီးနားမြို့ပြည်နယ်တရားရုံးဝင်အတွင်းမှာအသက်မိုင်းပောက်ကွဲတဲ့သတင်းတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်မြကြီးနားမြို့အင်ယာအေယာရောက်ကွက်ကပြည်နယ်တရားလွှတ်တော်ရုံးအတွင်းမှာဒီကနေ့မနက်ခင်းကအသက်မိုင်းတစ်လုံးပောက်ကွဲခဲ့ပါတယ်။တနင်္လာနေ့မနက်ပိုင်းကလည်းမိုးညင်းမြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်ကအခြေအနေကိုကိုငင်းချမ်းပြောပြပေးပါမယ်ရှင်
။မြကြီးနားမြို့အေယာရောက်ကွက်မှာရှိတဲ့ပြည်နယ်တရားလွှတ်တော်ဝင်အတွင်းဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်ကအတန်မိုင်းပောက်ခွဲခဲ့ပါတယ်ဒီပောက်ခွဲမှုနဲ့ပတ်သက်ပြီးမြကြီးနားမြို့ကန်တူက VOA ကိုအခုလိုပြောပါတယ
်ဒီနေ့ခရိုင်တရားရုံးဝေးပေါ့အဆောက်အဦလုံးကိုအပြင်မှာဝင်းနဲ့မောင်လို့ပြောအင်းစစ်နောက်ငယ်ဆိုကျိုးလို့ပြောအတန်မိုင်းလို့ပြောတာဒီထက်ကူလို့မရှိဘူးလေ
လုံချုံရင်တပ်ဖွဲ့တွေကဘုံပောက်ခွဲတဲ့လက်တယ်တရားခံကိုစုံစမ်းနေစေဖြစ်ပြီးတော့ဖမ်းမိတဲ့တရင်တော့မကြားရသေးပါဘူးပြီးခဲ့တဲ့စက်တင်ဘာလကမြကြီးနားမြို့ကချင်းပြည်နယ်အစိုးရအဖွဲ့ရုံးအနီးကမြမစီပွားရေးဘဏ်မှာအတန်မိုင်းတစ်လုံးပောက်ခွဲခဲ့တယ်လို့မေလာအတွင်းကလည်းကမ္ဘောဇာဘဏ်မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့မနက်ပိုင်းကတော့မိုးညင်းမြို့နယ်နမားနယ်လက်ဗရန်ရွာအကြားမှာစစ်ကောင်စီရင်နှန်းမိုင်းခွဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မိုးညင်းဒေသခံကတနင်္လာနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဒီလိုကဖြစ်တာကနမားတပံကံတပါမိုင်းဆွဲပြီးတော့ဖြစ်တာ။မိုင်းခွဲပြီးတဲ့အချိန်ကတော့ခလိုကြီးတိုက်ပွဲကြီးတော့မသိဘူးမိုင်းခွဲခံရပြီဆိုတော့သူကလည်းမိုင်းရမ်းဖြစ်တာဟုတ်နော်။ဟိုဖြစ်
ဒီတိုက်ခိုက်မှုဟာ KIO နဲ့ဒေသခံ PDF တွေပူးပေါင်းပြီးတိုက်ခိုက်တာဖြစ်ပြီးတော့စစ်ကောင်စီဘက်ကအရာရှိတူအပါအဝင်9ယောက်လောက်တေဆုံးခဲ့ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူး။တခြားဒေသခံတူဦးကတော့ထိခိုက်တေဆုံးမှုသတင်းနဲ့ပတ်သက်လို့အခုလိုပြောပါတယ
်။မင်းရဲ့ပိုင်းကဝိုင်းလိုက်ခွဲလို့စစ်ကားရန်လာတာ။အဲ့ဒီနမအဝင်ကနီးပေါ့။မိုးကြီးကကျော်ပြီးနမဝင်ကနီးလက်ဗရန်ဆိုရရ။အဲ့ဒီရွာတိမ်မှာဒီမိုင်းခွဲမှုတွေတိုက်တယ်လို့ပြောတယ်။ဒီကလည်းပြန်ကြည့်မယ်။စိတ်တော့အရာမရောလောက်နေကြည့်ပါလား။ဒါနဲ့အပြင်မှာစကားတွေကတော့
အရာရှိတယောက်ပါဝင်ရှေ့ရောက်တည်တယ်လို့အရာရှိတယောက်ပါဝင်ခုနှစ်ယောက်တည်တယ်လို့ကြားနေတယ်။ဒါပေမဲ့လို့ကျွန်တော်ဦးမြင့်မှုကြံပြီးတော့ဒီတော့မရှိဘူးလို့ပြောကြတာပါပဲ။မိုင်းခွဲတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်ကတုံ့ပြန်ပြစ်ခတ်တာကြောင့်လက်ဗရန်ရွာကနေတချို့ထိခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။နိုဝင်ဘာလ22ရက်နေ့ကလည်းဗမော့ခရိုင်မိုးမောင်းမြို့နယ်အနီး
စင်ပြည်နယ်ကပောက်ကွဲမှုတွေကြောင့်ကိုငင်းညံ့ပြောပြပေးခဲ့တာပါရှင်ဒီတစ်ခါတော့ချင်းပြည်နယ်ကမြို့နယ်အများပြားမှာခရစ်မတ်ပွဲတော်မကျင်းပနိုင်တဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်။ခရစ်ယာန်ဘာသာဝင်တွေဘာသာရေးအရအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုချင်းပြည်နယ်တွေကမြို့နယ်အများပြားမှာမကျင်းပတော့ဘူးလို့ခရစ်ယာန်အသင်းတော်တာဝန်ရှိသူတွေကပြောကြပါဗျ။ချင်းပြည်နယ်အတွင်းစည်ရေးပဋိပက္ခဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေအများအပြားဒုက္ခရောက်နေကြတာကြောင့်ဒီဇင်ဘာ25ရက်နေ့မှာကြားရောက်တဲ့ပွဲတော်ကိုမကျင်းပတော့ဘူးလို့ပြောကြပါဗျ။ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုကိုအောင်မြတ်သူကပြောပြပေးထားပါဗျ
။ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ဒီဇင်ဘာလ25ရက်နေ့မှာကျင်းပကြတဲ့ခရစ်မတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေအမြတ်တနိုးကျင်းပလေ့ရှိပါတယ်။မိသားစုတွေစုဝေးစားတော့ကြလက်ဆောင်တွေအပြန်အလှန်ပေးကြတဲ့ပျော်ရွှင်စရာပွဲတော်ကိုချင်းပြည်နယ်တွေကမြို့နယ်အများအပြားမှာဒီနှစ်ကျင်းပမှာမဟုတ်ဘူးလို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကပြောကြပါတယ်။ချင်းပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်ပွဲတော်မကျင်းပတော့ဘူးဆိုတာကိုဟာခါမျိုးနဲ့ခရစ်ယာန်ဂိုင်းမောင်းဆောင်အတွင်းမူဆရာတော်စတီဗင်လင်ဟုတ်လင်က VOE ကိုပြောပါတယ
်။ဘာလို့လဲဆိုတော့ကျွန်တော်တို့ OA လေးညီတော်ကြီးတွေကျွန်တော်တို့ရဲ့ညီကိုမောင်နှမတွေပေါ်ထဲမှာရောက်တဲ့လူတွေရှိတယ်။တခြားဒေသတွေကိုဖက်ပြီးသိမ်းဆောင်နေတာရှိတယ်။ကျွန်တော်တို့ဝါနဲ့ချေကွေးမှုမှာရှိတဲ့ခါမှာဒီမှာကျွန်တော်တို့တွေကပျော်ပျော်ပါပါနဲ့ဆရာတောက်ကြတယ်အဲ့ဒါမသိတော့ဘူးဆိုပြီးတော့ကျွန်တော်တို့ဟာခါပြည့်တယ်လည်းမလုပ်ဘူးနော်ဒီဟာခါနည်းနဲ့ဒီမှာရှိတဲ့ကျွန်တော်တို့အတင်းတော်အားလုံးသဘောတူညီချက်အားဖြင့်လုပ်တာဖြစ်တယ်
။ချင်းပြည်နယ်မှာနေထိုင်သူဦးရဲ90ရာခိုင်နှုန်းဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။နှစ်စဉ်ခရစ်မတ်ပွဲတော်ကိုစီကားတိုက်မဲစွာကျင်းပလေးရှိပေမဲ့ဒီနှစ်မှာတော့မကျင်းပဖို့ခရစ်ယာန်ဘာသာရေးကောင်းဆောင်တွေကဆုံးဖြတ်ထားကြတာပါ။ဒီလိုရှင်ရှင်ပွဲတော်အစားတိုက်ပွဲတွေမိဘဒုက္ခရောက်သူတွေအတွက်ဆူတောင်းဖို့ပြုပွဲတွေကိုပဲပြုလုပ်သွားမယ်လို့ပြောပါတယ်
။ဟိုခရစ်မတ်နေ့ကျွန်တော်တို့ကိုမိသားစုလိုက်ပဲဆူတောင်းခြင်းလို့လုပ်သွားမယ်။ကျွန်တော်တို့မိသားစုဆူတောင်းတဲ့အခါမှာသူတို့တွေ့လဲကျွန်တော်တို့ကဆူတောင်းပေးမယ်
။ဒါကတော့ဟာကာမြို့နယ်တွေကအခြေအနေဖြစ်ပါတယ်။ထို့အတူပဲကမ်ပလက်မြို့နယ်တွေမှာလည်းခရစ်မတ်ပွဲတော်မကျင်းပတော့ဘူးလို့အသင်းတော်တာဝန်ရှိသူတို့ကပြောပါတယ်။
အခုချင်းမရှိဘူးဘယ်နဲ့သာဒီပြစ်ခံလေးများလည်းမျိုးပေါ်မှာလည်းနေနေတယ်။ဒါကြောင့်ခရစ်မတ်မလုပ်ဖြစ်ဘူးကလည်းမလာဘူး။
ကမ်ပလက်မြို့နယ်မှာဒေသခံကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြို့ကန်အများအပြားစစ်ပေးတင်းရှောင်နေရပါတယ်။အလားတူတိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်မြို့မှာလည်းခရစ်မတ်ပွဲတော်ကျင်းပဖို့အခြေအနေမရှိဘူးလို့ခရီးရန်တင်းတော်ဝင်တာဝန်ရှိသူတို့ကပြောပါတယ
်။ဒီနေ့မှာလူမှမရှိတာကိုလည်းကျင်းပမလို့
မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ကျင်းကာကွယ်ရေးတပ်ဖွဲ့တွေ AP လာကုန်ပိုင်းကဆက်လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံ1000နီးပါးစစ်ပေးတင်းရှောင်နေရပါတယ်။ဖေဖော်ဝါရီလမှာဆက်အနာသိမ်းခဲ့ပြီးနောက်ချင်းပြည်နယ်တွေကကန့်ကွက်ဆန္ဒပြသူတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နှင်းခဲ့တဲ့အတွက်ဒေသခံတွေကရရလက်နဲ့ဆွဲကင်တုတ်ပြန်ခဲ့ကြတာပါဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေပေါ်စစ်ကောင်စီတပ်တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ကြီးရွာသားအများအပြားနေရတင်းရှောင်ထွက်ပြေးနေကြရပါတယ်အင်ဂျင်2000ကျော်လောက်ရှိတဲ့တန်တလန်မြို့မှာပြီးခဲ့တဲ့စက်တင်ဘာလအစပြီးတော့နိုဝင်ဘာလအထိစစ်ရေးပဋိပက္ခတွေအတွင်းမှာလူနေအိမ်မီးလောင်ကျွမ်းမှု9ကျင်းရှိခဲ့ပြီးတော့ဖျားကြောင်း4ကျောင်းထပ်မင်းအပါဝင်အင်ဂျီ350ကျော်လောက်မီးလောင်ကျွမ်းခဲ့ပါတယ်။ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထိခိုက်ပျက်စီးခဲ့တဲ့ခရစ်ယာန်ဖျားချစ်ကိုကျောင်းပေါင်း20ထပ်မင်းရှိတယ်လို့လည်းချင်းလူခွင့်ရေးအဖွဲ့တွေကပြောထားပါတယ်။အခုလိုစစ်ပေးဒုက္ခမိဘဒုက္ခတွေကြုံနေရပြီးခက်ခက်ခဲခဲနေထိုင်နေရချိန်မှာခရစ်မတ်ပွဲတော်ပျော်ပွဲရှင်ပွဲမကျင်းပဖို့ချင်းပြည်နယ်မြို့နယ်ခရစ်ယာန်အသင်းတော်တွေကနေဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာမြန်မာနှစ်ချင်းခရစ်ယာန်မိတ္တဟာယကလည်းခရစ်မတ်ပွဲတော်တွေကျင်းပမဲ့အစားအမှန်တရားအတွက်ဒီမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေအတွက်စာဝတ်နေရေးဆိုင်ရာအခက်အခဲတွေကိုကူညီပေးနိုင်ကြဖို့အသင်းတော်တွေနဲ့အသင်းတော်ဝင်တွေကိုနိုဝင်ဘာလ22ရက်နေ့ကမြစ်တရက်ခန့်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြပေးသွားတာပါ။အခုဆက်ပြီးတော့ဆယ်စုနှစ်တခုကြာပိတ်ဆို့ခံထားရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာနှစ်စဉ်ပွင့်လင်းရသည်ရောက်လာပြီးဆိုရင်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေမလေးရှားနိုင်ငံဘက်ကိုလှေစီးထွက်ပြေးကြဖို့စူးစမ်းတက်ကြပါရယ်။နိုဝင်ဘာ29ရက်တနင်္လာနေ့ကပဲလှေစီးပြေးသူ228ယောက်ပါတဲ့ဆက်လေတစည်းကိုစစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ထဲမှာရေတပ်ကဖမ်းဆီးမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါရယ်။ရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေဟာအသွားအလာကန့်သတ်ခံထားရတယ်လို့ဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တခုကြာနေထိုင်ကြရတာကြောင့်အခုလိုတခြားနိုင်ငံတွေကိုထွက်ပြေးဖို့စူးစမ်းလေးရှိတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြပေးပါမယ်။
စစ်တွေမျိုးအနှောင်းမြောက်ဖက်ပင်လယ်ထဲမှာရိန်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း228ဦးပါတဲ့ဆက်လီတစင်းကိုတရင်းကနေမနေ့ပိုင်းကဖမ်းမိတဲ့အတွက်သူတို့ကိုတက်ဆိုင်ရာမြို့နယ်တာဝန်ရှိသူတွေစီကိုလွှဲပေးဖို့ဆောင်ရနေတယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာအတွာလာကန့်တက်ခံထားရတဲ့ရိန်ဂျာတွေဟာပြည်ပနိုင်ငံတွေကိုမကြာခဏဆူလို့ပဲထွက်ပြေးဖို့ကြိုးစားလေးရှိပါတယ်။အခုလိုမျိုးလူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကိုမြန်မာပိုင်းနဲ့ထက်မှဖမ်းမိသူတချို့ရှိလို့ပဲအိန္ဒိယ၊ထိုင်း၊မလေးရှား၊စရိုက်နိုင်ငံတွေရဲ့ပိုင်းနက်တွေမှာဖမ်းဆီးမိတာမျိုးတွေလည်းရှိခဲ့ပါတယ်။အခု2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေပြီးတော့လှေစီးထွက်ပြေးဖို့ကြိုးစားတဲ့ရိန်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့တာစုစုပေါင်း100နီးပါးရှိပါတယ်။မြန်မာအာဏာပိုင်ဘက်ကအသွါလာကန့်သက်ထားတာမဟုတ်လို့စောင့်နေရေးအတွက်ရိန်ဂျာတွေကအခုလိုတခြားနိုင်ငံတွေဘက်ကိုထွက်ပြေးဖို့ကြိုးစားကြတာဖြစ်တယ်လို့လူ့ခွင့်ရေးနဲ့ဒီမိုကရေစီပါတီကထွေထွေတွေးရင်မှုဦးကျော်စိုးအောင်ကပြောပါတယ
်။အတူတူဆိုလို့ချင်တာကဒီလူတွေကနေပေါင်းစနေစတဲ့နေ့ရှိပြီဗျာဒီလပိတ်လောင်ထားတယ်ဆိုတာကဟိုဒီလူတွေကဟိုကြာရှဲဒီမှာအောင်းပြီးတော့မခံနိုင်ဘူးမနေနိုင်ဘူးပြီးတော့နောက်တစ်ခုက2012မတိုင်ခင်ကလည်း1993ခရရနာဆာကအစိုးရကအဲ့ဒီဒေသမှာအခြေချပြီးတော့လူတွေကိုတာဝန်နေရေးပညာရေးကျန်းမာရေးပြီးတော့ဟိုတွာလာလှုပ်ရှားရေးအကုန်လုံးတဖိတ်ဆုပ်ထားတဲ့အတွက်အဲ့ဒီကလေးကဒီလူတွေကထွက်ပြေးနေတာရှင်းရှင်းပြောမယ်ဆိုရင်1993ခုနှစ်ကနေစပြီးတော့ထွက်ပြေးနေတာအဲ့ဒီတော့ကျတော့အဲ့ဒီနောက်ပိုင်းကျတော့2012ခုနောက်ပိုင်းကျတော့တော်တော်လေးပိတ်လောင်ထားတဲ့အတွက်အဲ့ဒီမှာရှိတဲ့လူတွေကရေကြီးရမျက်နှာမျက်နှာရဆိုပြီးတော့ထွက်ပြေးနေတဲ့အနေထားပ
ါရိန်ဂျာဆိုတဲ့အတုံးထုံးကိုတော့မြန်မာစစ်အာဏာရှင်ဘက်ကလက်မခံပါဘူးရခိုင်ပြည်နယ်မှာ2012ခုနှစ်ကစလို့မွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဘာသာရေးလူမျိုးတွေအခြေခံတဲ့ပြည်ပခါတွေစတင်ခဲ့တာပါ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါကြီးဖြစ်ပြီးတဲ့နောက်တော့စစ်တပ်ကနေမီရှင်းလင်းမှုတွေလှုပ်ဆောင်ခဲ့ခြင်းစိုးရတဲ့လူခွင့်ချူပေါမှုတွေရှိခဲ့တဲ့အတွက်တိုင်းနဲ့ချီရဲ့ရိန်ဂျာတွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ရခိုင်ပြည်နယ်မှာကျန်တဲ့မွတ်စလင်အများပြားဟာလည်းဒုက္ခသည်စခန်းတွေမှာနေထိုင်နေရတာခုဆိုလို့ရှိရင်ဆယ်စုနှစ်တခုထိရှိနေပြီဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာအလုပ်ကိုင်မရှိဘဲနဲ့စာဝန်တွေချက်တဲကြတဲ့အတွက်တခြားနိုင်ငံတွေကိုထွက်ပြေးချင်ကြတာလည်းဖြစ်ပါတယ်။သူတို့ကနိုင်ငံခြားပို့ပေးမယ်လို့လူကုန်ကူးသူတွေကဖျားယောင်းတာတွေလည်းရှိတယ်လို့ဦးကျော်စိုးအောင်ကပြောပါတယ်။
လူမောင်ကိုတမားတွေကပတ်စံတော့ပေးကြမလို့မိတို့ငါတို့ခံမပေးလိုက်ဟိုဘက်မိတို့ဆွေမျိုးတွေစီရောက်ရင်မိတို့အဲ့ဒီပတ်စံငါတို့ကိုပြန်ဆက်ဆိုပြီးတော့အဲ့လိုမျိုးလကားဖီးခေါ်တာတော့ရှိတယ်ချင်းချင်းပြောမှစီလူမောင်ကိုတမားတွေရဲ့ဒူးစရိုက်ကြောင်းပဲဒီလူတွေကထွက်ပြေးနေတဲ့ပုံစံအဲ့ဒါလည်းတစ်စိတ်တစ်ပိုင်းပါတယ်လို့ပြောလို့ရတယ်ကျွန်တော်တို့ကတော့အတီးကျပြောလို့မရရင်လေ၄လ၃တန်းမိတဲ့လောက်တော့အတီးကျတော့အားလို့မရဘူးအဲ့ဒီမှာတော့လူမောင်ကိုတမားကဘန်ကောက်နဲ့ဘဘပြင်းနေဆက်မှာရောင်းစားခံရတာရှိတယ်ဘန်ကောက်နဲ့မလေးရှားနေဆက်မှာရောင်းစားခံရတာရှိတယ်ပြီးတော့ဟိုတခြားနေရာတွေမှာလည်းရောင်းစားခံရတာရှိတာပဲအများကြီးပဲရောင်းစားခံရတာရောင်းစားခံရလို့ဆိုတာကမျိုးစအများကြီးပေါ့နော်အလုတ်လုတ်ပို့နေရာမှာမျိုးရောင်းစားခံရတာရှိတယ်ပြည်ရစားလို့ပို့ရောင်းစားခံရတာရှိတယ်ပြီးတော့တခြားလုံငန်းအသုံးအတွက်လုံရောင်းစားခံရတာရှိတယ်အားလုံးထွက်တဲ့လူတွေအားလုံးကတော့ဟိုဘက်ကိုရောက်တာမဟုတ်ဘူးချင်းမျိုးတွေစီဟုတ်တယ်ကျွန်တော်တို့ဗျာဒီကိစ္စဖြစ်တော့ဗျာကျွန်တော်တို့ရခိုင်ပြည်တိတ်ကလည်းကြားတယ်ကျွန်တော်နိုင်ငံရဲ့တိတ်ကြလဲကြရတယ်ဒါတွေကမကောင်းဘူးပေါ့နော်အဲဒါကငကူကဘာခွန်မလဲဒီဟိုအဖက်ဖက်လေ YouTube ပြောနေရတဲ့အနေထားမှာဒီလူတွေကဟို2017 2019မှာလဲဒီလူမျိုးပြဿနာတွေကြုံရတယ်အခုလည်းရောင်းစားခံနေရတယ်ဆိုတော့ကိုယ်နိုင်ငံအတွက်လည်းတိတ်ကြကြတာပေါ့ဒီလူတွေအတွက်လည်းနင့်နာတာပေါ့ဗျာအများကြီးနင့်နာတာပေါ့
ထွက်ပြေးကြတဲ့အခါမှာလဲရေလမ်းကြောင်းကိုတိကထားပြီးတော့ထွက်ပြေးကြတာဖြစ်လို့လမ်းမှာဒုက္ခရောက်တည်ဆုံးတာတစ်ဖက်နိုင်ငံမှာရောင်းစားခံရတာတွေလည်းရှိပါတယ်ရွန်ဂျာရီကိုအာနာပိုင်ဘက်ကအသွာလာကက်တက်မထားဘဲနဲ့ငကုံမူလနေရာတွေမှာပြန်ထားပြီးတော့လောက်ကန်စားတော့ခွင့်ပေးထားလို့ရှိရင်အခုလိုအသက်အသေးခံပြီးတော့ထပ်ပြေးစရာအကြောင်းမရှိဘူးလို့လည်းလူခွင့်ရင်းနဲ့ဒီမိုကရေစီပါတီကထူးထူးတွင်းမှုဥကျော်စုအောင်ကပြောပါတယ
်ဒီလူရာမန်ဆိုရင်အဲ့ဒီတိုင်းမထားဘဲနဲ့ကိုယ်နေရဲ့ကိုယ်နေရာကိုပြန်ထားပြီးတော့ငကုံရှိတဲ့နိုင်ငံသားအတိုင်းသူတို့ကိုလွတ်လွတ်လပ်လပ်နော်အခွင့်အရေးပုံမှန်ပေးမယ်ဆိုရင်ဒီလူတွေကထွက်ပြေးစရာလည်းအကြောင်းမရှိဘူးထွက်လက်ထွက်ပြေးမှာမဟုတ်ဘူးလို့ကျွန်တော်တို့သုံးသပ်ပါတယ
်။ပြည်တွင်းဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်နေရတဲ့မွတ်စလင်တွေကိုနေရာပြန်နေထိုင်နိုင်ရေးအတွက်လက်ရှိမှာစီစစ်ဆောင်မှုတွေမရှိသေးသလိုနေရာပြန်နိုင်ဖို့အနေထားလည်းမရှိသေးဘူးလို့ဒုက္ခသည်တွေကတော့ပြောဆိုပါတယ်ခင်ဗျာ။
ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေတဲကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လဲ Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးကြပါမယ်။အင်ကာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခဏတွေတဲကအမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်ကာညဆွေးနွေးခန်းစတဲ့အပတ်စဉ်ခဏတွေမတိုင်ခင်အခုအရင်ဆုံးတော့ကုန်ပစ္စည်းထုတ်လုပ်သူတွေအာရှကနေဘောကန်ဒေသနဲ့လက်တင်အမေရိကစီကိုပြောင်းရွှေ့ကြတဲ့အကြောင်းပြောပြပေးကြပါမယ်။COVID-19 ကပ်ရောဂါကူးစက်မှုကြောင့်ထုတ်လုပ်ရေးကွင်းစင်းတစ်လျှောက်မှာအခက်အခဲတွေများဈေးတွေတက်လာတာကြောင့်ကုန်ပစ္စည်းထုတ်လုပ်သူတချို့ဟာအာရှမှာထုတ်လုပ်နေရကနေတခြားဒေသတွေကိုရွှေ့ပြောင်းသွားကြပါတယ်။ထုတ်လုပ်သူတွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေကိုဥတည်မောင်တန်းကတင်ပြပေးထားပါတယ်ရှင
်။အမေရိကန်ဥရောပနဲ့ပိုနီးတဲ့တိုင်းပြည်တွေစီကိုအထက်ကျုံနဲ့ဖက်နှက်လုပ်ငန်းတွေရွှေ့လာနေကြပါတယ်။ဗီယက်နမ်နဲ့တရုတ်မှာဒယ်လ်တာမျိုးကွဲပိုးကူးစက်တာများလာတော့ထုတ်လုပ်ရေးလုပ်ငန်းတွေနှေးကွေးသွားတာကြောင့်ဒါမှမဟုတ်ပိတ်လိုက်ရတာကြောင့်အခုလိုဖြစ်လာရတာပါလေမော်လိုင်းတွေပိတ်ဆို့သွားပြီးဈေးတွေတက်လာတဲ့အခါကုမ္ပဏီတွေဟာကမ္ဘာတဝန်းထုတ်လုပ်ရေးဂွင်းစက်နဲ့အာရှဗဟိုပြုဈေးအချင်းထုတ်လုပ်ရေးလုပ်ငန်းတွေအကြောင်းကိုပြန်လည်သုံးသပ်လာရပါတယ်အမေရိကန်နဲ့ဥရောပအထက်လုပ်ငန်းထုတ်လုပ်မှုဂွင်းစက်မှာကြီးမားတဲ့ဈေးကွက်အပိုင်းကိုတရုတ်ကရရှိထားပေမဲ့အထက်နဲ့ဖက်နှက်ထုတ်လုပ်သူတွေရဲ့စိတ်ဝင်စားမှုကတချို့တိုင်းပြည်တွေရှိကိုရောက်ရှိသွားကြပါတယ်။ Bulgaria, Ukraine, Romania, Czech Republic, Morocco, Brazil နဲ့တူရကီနိုင်ငံတွေဟာအဲ့ဒီတိုင်းပြည်တွေထဲမှာပါဝင်ကြတာပေါ့။ Bosnia Herzegovina ကဒါမဲလ်ကုမ္ပဏီရဲ့ဖက်နှက်လုပ်ငန်းကတက်လာနေတယ်လို့ပိုင်ရှင် Radenko Bubic ကအခုလိုပြောပါတယ်။
Vicina evropskih proizvođača obuće je proizvodila
Europa ဘာသာလို့သူအများစုမှာရှေ့ဟာရှာမှာစက်ရုံနေရှိကြတယ်ဗျတရုတ်မှာအိန္ဒိယမှာတခြားတိုင်းပြည်တွေမှာရှိကြတယ်ဥရောပကုမ္ပဏီအားလုံးတော့မဟုတ်ပေါ့ဗျာမကြမီအချိန်အတွင်းတည်တာကတော့အဲ့ဒီထုတ်လုပ်သူတွေဒါမှမဟုတ်ဥရောပသမဂ္ဂဖက်နှက်လုပ်ငန်းတွေကကျွန်တော်တို့ထုတ်ကုန်တွေနဲ့ဝန်ဆောင်မှုတွေကိုလိုချင်တာများများလာတာပါပဲ
Bosnia Herzegovina ရဲ့အထက်ချုပ်လုပ်ငန်းတရင်နဲ့ဖက်နှက်လုပ်ငန်းတွေကနေ2022ခုနှစ်ပထမ6လမှာဒေါ်လာတန်ပေါင်း 436.65 တန်းဝင်ငွေရရှိခဲ့ပါတယ်။2029နှစ်တနည်းလုံးထက်ကိုမြင့်မားတဲ့ဝင်ငွေပါ။ Radenko Bubic အခုလိုဆက်ပြီးပြောပြပါတယ်
။ Pocontactirona Switch de Settine Compagnia que
အရှာမှာလုံးဝဖြစ်ပြီးဒီပိုင်းမှာဖြစ်ပြီးလုပ်ငန်းလုပ်ကင်နေကြတဲ့ကုမ္ပဏီ10ခန်းလောက်ကကျွန်တော်တို့ဆက်သွယ်ပြီးကြပြီဗျ။ကျွန်တော်တို့ရဲ့ထုတ်လုပ်ရေးလုပ်ငန်းစွာကိုလာကြည့်ကြတာတော်တော်များများရှိပါတယ်။တချို့ကနိုဝင်ဘာလ15ရက်နောက်ပိုင်းတချို့ကဒီဇင်ဘာလ15ရက်မတိုင်ခင်လာကြပါလေ
အရှိတောင်အာရှမှာထောက်ပံ့ရေးနဲ့တည်ယူပို့ဆောင်ရေးစရိတ်တွေတက်လာတာကြောင့်ဥရောပထုတ်လုပ်သူတွေဟာအနောက်ဘောကန်ဒေသမှာလာရောက်ထုတ်လုပ်လာကြတယ်လို့ဆာဘီယာကုမ္ပဏီကြီးများအသင်းကနီမာချာဂျိုဗာနိုဗစ်ကဆိုပါတယ်
ပေါ်စနစ်နဲ့ခေါ်ကမစက်စီဥဆွဲပချက်ကောဝ
ေဘောဒီငါးဆာလုပ်ပေါ်လေလွန်ခဲ့တဲ့လများစွာအတွင်းအရှိတောင်အာရှမှာလုပ်ငန်းလုပ်ကြတဲ့ကုမ္ပဏီတော်တော်များများပြဿနာတွေကြုံကြရပါတယ်အကြောင်းအကြောင်းကတော့ထောက်ပံ့ရေးနဲ့ဒေယူပို့ဆောင်ရေးအတွက်အခြေအနေကအကြီးအကျယ်နှောင့်နှေးဖို့ဖြစ်လာပြီးဈေးစကားတွေကြီးမြင့်လာတာပဲဗျဒေယူပို့ဆောင်ရေးဈေးကမနစ်ကတည်းက8-10%များလာတော့အဲ့ဒီတိုင်းပြည်တွေမှာထုတ်လို့ရေးအများမရှိတော့ဘူးဒီတော့သူတို့ကတနည်းတစ်ပုံလို့ဖို့လမ်းရှာရတော့တာပေါ့ခုတွေ့တာကတော့ဘောကန်အနောက်ဘက်ဒေသတိုင်းပြည်တွေပါပဲဆာဗီးယားမက်ဆီဒိုနီးယားဘော့စနီးယားဟာဇီဂိုဗီနာရီပဘလစ်ကာစထရပ်စကာစားရှိတဲ့နိုင်ငံတွေဖြစ်လာပါတယ်
ဒီနေ့အထက်ချုပ်လုပ်ငန်းတင်ပို့ရတာကယာထားချက်ကိုပြည့်မီမှာမဟုတ်ဘူးလို့ဗီယက်နမ်အစိုးရကအောက်တိုဘာလမှာပြောကြားပါတယ်။ဗီယက်နမ်အတွက်အဆိုးဝါးဆုံးဖြစ်နိုင်ခြေကတော့ပို့ကုန်ငွေငွေဒေါ်လာ5ဘီလီယံကျသွားမှာပါပဲ။ဒုတိယသုံးလပတ်နဲ့ရှင်းလိုက်တဲ့အခါတတိယသုံးလပတ်မှာအမှားစာက40ရာခိုင်နှုန်းကျသွားခဲ့တယ်လို့ဗီယက်နမ်စက်ရုံတွေကိုစစ်ဆေးရေးဝင်တဲ့အခါမှာတွေ့ရပါတယ်။နီမန်ဂျာဂျိုဗာနိုဗစ်ကအခုလိုဆက်ပြီးပြောပြပါတယ်။
Brazilian aerospace tržišta određeni sporazum slobodne trgovine koji imamo
Europa zigone ni ni da Europa tamaka ne lulatte kongdwe yi tbo tunji jet twi shi da pidi ne le tbo tunji jet shi da pidi ngo jnaru company toro mya ga po ni da တူရကီနဲ့လည်းသဘောတူညီချက်ရှိတာတွေကြောင့်ထဲချိုးပစ္စည်းတွေကုန်ကြမ်းတွေကိုတင်သွင်းပြီး EU တိုင်းပြည်တွေကိုကုန်ကြောပို့နိုင်ပါတယ်
။ဗီယက်နမ်ကနေသူတို့ထုတ်လုပ်ရေးလုပ်ငန်းတွေကိုရုပ်သိမ်းလိုက်ပြီလို့အမေရိကန်ဖက်နက်လုပ်ငန်းစတီဗ်မက်ဒန်ကလွန်ခဲ့တဲ့အပတ်ကပြောပါတယ်။ထုတ်လုပ်ရေးလုပ်ငန်း90ခန့်လုံးကိုလည်းတရုတ်ကနေဘရာဇီးလ်နဲ့မက္ကဆီကိုကိုရွှေ့လိုက်ပါတယ်။တူရကီမှာထဲချိုးလုပ်ငန်းပို့ကိုဟာဒီနှစ်ဒေါ်လာ20ဘီလီယံထိရောက်မယ်လို့မျှော်လင့်နိုင်တာကိုကုန်သည်ကြီးများအသင်းအထည်ချုပ်လုပ်ငန်းကောင်စီရဲ့အချက်လက်တွေကပြသနေပါတယ်။2020က19ဘီလီယံပို့နိုင်ခဲ့တာပါ။အဲဒီလိုထောက်လုပ်မှုဒေတာအရွေဟာအခွင့်အလမ်းဖြစ်ပါတယ်လို့ဆာဗီယာအထည်ချုပ်လုပ်ငန်းနဲ့ပစ္စည်းများဆက်ယုံဂျူကိုတက်ဆက်ဒါရိုက်တာဒီဂျန်ရစ်စတစ်ကအခုလိုပြောပါတယ
်။ Vece potražnja osjećate to da
je to prekoisurado prozorio Europa ko pian shwe la jin ja ba le tholo ye tet la bo san saung yin myin tin bo chano ro otwet do akwin la ma be da ba me chano ro otwet akan tat phit ni de a chin ni tacho shi ba le lou tama yin a ne da ba be lou a ga ga tiyouk ne de ge ma tu nai mu so da Europa ga de ge na ma le ba bo da ba me tu ro na le la ba le me ပြဿနာကကြီးကြီးလာတာကိုတရုတ်မှာတည်ယူပို့ဆောင်ရေးပြဿနာတွေကကြီးကြီးလာနေပါတယ်။အလားတူပဲထုတ်လိုက်တဲ့ပစ္စည်းကိုအချိန်မီအရောက်ပို့နိုင်ရေးပြဿနာလည်းရှိပါတယ်။ဒါကြောင့်ဒါဟာကျွန်တော်တို့အတွက်အလွန်ကိုကောင်းတဲ့အခွင့်အရေးကောင်းဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ကိုလံဘီယာစပော့စ်ဝဲယာအခစားဝက်စားနဲ့ပစ္စည်းများကုမ္ပဏီကသူ့ရဲ့ထုတ်ကုန်များအရောက်နောက်ကျမယ်လို့စိုင်းပေကိုသတိပေးထားပါတယ်။လက်ကိုက်အိတ်တွေထုတ်လုပ်တဲ့မိုက်ကယ်ကော့စ်ကတော့ခရစ်စမတ်ယာတီအတွက်လူသလောက်ပစ္စည်းမရှိပါလို့ပြောထားပြီးUnder Armour company ကတော့ Vietnam ကအပါစာတွေကိုပယ်ဖြတ်လိုက်ပါလေခင်ဗျာ
။ဦးတင်မောင်တန်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့အင်ကာညရဲ့အပတ်စဉ်ခဏတွေတဲကအမေရိကန်နိုင်ငံရဲ့အကြောင်းကိုဆက်ပြောပြပေးပါမယ်။ Coronavirus Omicron မျိုးကွဲတဲ့ရောဂါကူးစက်မှုတွေကိုကမ္ဘာတစ်ဝန်းတွေ့လာရပါတယ်။ဒီမျိုးကွဲဟာတခြားမျိုးကွဲတွေထက်ပိုရောဂါကူးစက်လွယ်တယ်လို့လည်းပညာရှင်တွေကထောက်ပြထားပေမဲ့ယောဂါလက္ခဏာဘလောက်ပြင်းထန်မလဲဆိုတာကတော့သေချာမသိရသေးပါဘူး VOA သတင်းတောက် Arash Arabasadi ပြပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင
်ပေါင်တိကဆူရတောင်ရှိသူတွေကကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ကူးစက်မှုတွေ့ရတယ်လို့ကြေညာပြီးမှာတော့ Johannesburg မြို့ကိုရောက်နေတဲ့ခီးသွားတွေဖို့စိတ်မသက်မသာဖြစ်ရပါတယ
် After being stranded for 2 years because
COVID ကြောင့်အတော်လေးနေမကောင်းဖြစ်နေတဲ့မိဘတွေကိုနှစ်နှစ်လောက်မတွေ့ရပါဘူးအခုခီးသွားလို့ရတော့လာတွေ့ပြီးတဲ့နောက်နောက်ထပ်မျိုးကွဲသစ်ကထပ်ဖြစ်လာပြန်ပါပြီ
ကိုဗစ်ရောဂါတော်တန်ထိန်းချုပ်ထားနိုင်တဲ့နိုင်ငံတွေအဖို့တော့ရောဂါကူးစက်မှုတွေကြိုတင်တားဆီးနိုင်အောင်တောင်အာဖရိကနိုင်ငံတွေကခီးသွားတွေနိုင်ငံရင်းဝင်ရောက်မှုကိုစတင်ပိတ်ပင်နေကြပါပြီ။ဒါဟာမလိုအပ်ဘဲပုံကြီးချက်တာဖြစ်တယ်လို့တောင်အာဖရိကဘက်ကတုံ့ပြန်ပါတယ
်။ The reaction of some of
တချို့နိုင်ငံတွေကခီးသွားတွေလာရောက်ခွင့်ပိတ်ပင်လိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွန်ကြားချက်တွေနဲ့လုံးဝမကပ်ညီပါဘူး။
ဒီချိန်မှာခီးသွားလာမှုကန့်သက်ပိတ်ပင်လိုက်တာထက်ချိုတင်ကာကွယ်တားဆီးရေးဟာအရေးကြီးကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြပါရယ
် Utilize the time that you're
စီကန်းသစ်တွေထမ်းမထုတ်ခင်ဂျာကာလာကိုအကျိုးရှိရှိအသုံးချသင့်ပါတယ်ဒီကာလအတွင်းဗိုင်းရပ်စ်အကြောင်းနဲ့ကာကွယ်ဆေးကခန္ဓာကိုယ်ခုခံအားကိုဘယ်လိုပြောင်းလဲစေသလဲဆိုတာတွေကိုပိုပြီးလေ့လာရမှာဖြစ်သလိုလူတွေကာကွယ်ဆေးနဲ့အဖြစ်ကာကွယ်ဆေးထိုးကြဖို့လည်းဆောင်ရွက်ရမှာပါဆိုတော့ဒီကာလကကျွန်တော်တို့ကြိုတင်ပြင်ဆင်ကြဖို့အချိန်ပေးထားတာပ
ါ Omicron မျိုးဝက်သစ်တွေ့ရှိကြောင်းချက်ချင်းအသိပေးခဲ့တဲ့တောင်အာဖရိကဆိုရရဲ့တောင်ဝန်သိမှုအပေါ်လဲဒေါက်တာဖောက်ချီကကြီးကျူးပါတယ်မကြာခင်မှာအင်ပြင်မထွက်ရစီမင်းလဲထပ်ထုတ်ပြန်မှုမရှိကြောင်းနဲ့အမေရိကန်နဲ့တောင်အာဖရိကတောင်ဝန်ရှိသူတွေပြည်စုံမှုရှိကြောင်းဒေါက်တာဖောက်ချီကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တောက်ကြနေ့ကတောင်အာဖရိကကနေနယ်သာလန်ကိုလာတဲ့လေယာဉ်နှစ်စင်းပေါ်ကခရီးသည်61ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး73ယောက်ထက်မနည်းကတော့ Omicron virus ကူးစက်ခံထားရတယ်လို့နယ်သာလန်ကျန်းမာရေးတောင်ရှိသူတွေကပြောပါတယ်နော
်ကိုအောင်အောင်ပြောပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်းနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝင်ကြီးဌာနအနေနဲ့အာဏာသိမ်းပြီးနောက်ပိုင်းကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့မှတ်တမ်းပြုစုနေတယ်လို့ NUG လူအခွင့်အရေးဆိုင်ရာဝင်ကြီးဦးအောင်မျိုးမင်းကပြောပါရယ် ဒီချိုးဖောက်မှုတွေကိုနိုင်ငံတကာကသိအောင်လုပ်ပြီးနိုင်ငံအသီးသီးအနေနဲ့တနိုင်ငံချင်းစီအလိုက်စစ်ကောင်စီအပေါ်အရေးယူမှုတွေချမှတ်လာအောင်လှုံ့ဆော်နေတယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်ကိုကျော်ကျော်သိဆက်သွယ်မင်းမြန်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါရယ်ရှင
်ဦးအောင်မျိုးမင်း VOE နဲ့ဆက်သွယ်မင်းမြန်ဝင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
မနက်ငယ်မှာတစ်ခါမှမရှိဘူးသေးတဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ဂျာကာလာဒုသညွေအစိုးရရဲ့ပြည်ထောင်စုဝန်ကြီးပေါ့လေဆိုတော့အော်မျိုးမင်းတို့ဒီလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမှန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနစ်တကျအမိန်ပေးပြီးတော့အမိန်စစ်စစ်မှုတစုံတရာနဲ့အယက်သားပြည်သူတွေကိုထိခိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီအချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေရယ်ကျွန်တော်တို့ဝန်ကြီးဌာနကမပွဲခင်နေရအရင်တော့ကဒေါက်တာဆဆာတို့ပါတို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်တို့စနစ်တကျသိမ်းဆဲနိုင်ဖို့အတွက်ပထမဆုံးလှုပ်ဆောင်ပါတယ်။ဘာကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖြက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီဟာမျိုးကလှုပ်ဆောင်နေရနောက်တစ်ခုကျွန်တော်သွားခြင်းနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကနှစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြရတယ်ဒီ60နှစ်ကနေစပြီးတော့ကျွန်တော်စန့်ကျင်နေတဲ့ပွဲတွေ88ရွှေဘာရောင်ဒေါ်လာရေးစသဖြင့်လှုပ်ဆောင်ခဲ့တယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတတိယကျမှတ်တမ်းမတင်နိုင်ခဲ့ဘူး။တစ်ချိန်တည်းမှာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ကြည့်တဲ့ပုံစံမျိုးမလုပ်နိုင်ခဲ့ဘူး။ဒါကကျွန်တော်တို့ကတကယ့်ကိုအားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချင်းကြလို့ရှိရင်ဒီလနဲ့ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့ငွေဥတော်လည်းသူရဲကောင်းတွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေတမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်မှုအတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ကုစားမှုပေးနိုင်မှုအတွက်လုပ်ဆောင်ခြင်းပါတယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိစီဝါနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့ culture of impunity ကိုလုံးဝရပ်တန့်မှုအတွက်ကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်အတိုင်းထိရောက်စွာရေးနိုင်မှုအတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လုပ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာလေ NUG ကချမှတ်တဲ့policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့အညီလုပ်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဦးပေါင်းဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းပုံကိုကျွန်တော်တို့ပြင်ဆင်ထားပါတယ်ဗျာ
ဟုတ်ကဲ့ဗျာဆိုတော့ညပေါင်းများစွာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်တစ်ချိန်မှာတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့နော်အပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာဥပမာမျိုးတို့အဓိကဘလို့ခက်ခဲကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်တယ်လီဖုန်းနေရာစာဆစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှကိုလမ်းသွားရမယူရဲ့ကိစ္စမျိုးဖြစ်လာတယ်။တတိနေကိုအကြောက်တရားနဲ့မယူရလို့ရုံမကဘူး။တတိနေကိုစုဆောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေဆစ်ဆေးတာတွေအချက်လက်တွေစုဆောင်းတာတွေတက်ပေါ်တုံတွေ့တာတော့မှအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချစွာနဲ့ကျွန်တော်တို့ပေးဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြီးတော့တင်ပြမှုကြီးအားလုံးတော့ကျွန်တော်၃000ကျော်ရှိတယ်ဒါတွေကကျွန်တော်တို့ကအချက်လက်တွေဆုထားတယ်ဒါပေမဲ့အချက်လက်စုလည်းမရသေးဘူးတကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလှုပ်ဆောင်မယ်ဆိုရင်ပ ပုံမှန်ပြီးတော့ခိုင်လုံတဲ့တက်တေထောက်တာဒါတွေကကျွန်တော်တို့ defect လို့ခေါ်တဲ့အတုလုံတာမဟုတ်တကယ်ချစ်ချက်တယ်ဆိုတဲ့အချက်တွေကိုပြန်လဲစုံစမ်းဖို့အတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့မှာ။ဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တေထောက်တာခိုင်လုံဖို့အတွက်လုံဆောင်နေမှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လည်သွားလာနေတဲ့အနေအထားမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစ solution တော့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်ရေးလမ်းကြောင်းတွေရှိရဲ့အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်ရေးခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြုပြင်တော့ဟိုဂျာကာလာလုတ်ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးတည်တည်ကြမစိုက်နိုင်တဲ့ကိစ္စတစ်ခုပါလေနောက်ထပ်ချုပ်တွေ့ရတဲ့အခက်အခဲတစ်ခုပါဘူးဗျာ
ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်ထားတယ်ဟလားဟိုချက်လက်တွေရပြီဒီချက်လက်တွေကနေတစင်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေတကယ်တမ်းရေးယူလုံးဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဘုံမြင်ပြီးလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေဆိုတာကကျွန်တော်နားလေသလောက်ပေါ့နော်ဟိုဝင်းကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျစီရမှာနေရာတိကျနေလှူရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမှမရှိတဲ့အခါကျတော့တကယ်တမ်းဟလားရေးယူလုံးဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ကြတာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစစ်အုပ်စုကနေချူးလုပ်နေတဲ့ကိစ္စတွေကအများဆိုးရတာဖြစ်တယ်အဲကြောင့်မို့ပထမအဆုံးကျွန်တော်ကဒီစစ်အုပ်စုကိုသူတို့အာဏာယူထားတဲ့နေရာချုပ်ချဖို့ကပထမဆုံးအရေးကြီးပါတယ်အဲတော့ချုပ်ချနိုင်မှုတွေဒီအချက်တွေကိုကျွန်တော်တို့လူ့ခွင့်ချုပ်ဖောက်မှုနိုင်ငံကရာဇဝတ်မှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့ပြစ်တင်ရှုံချရတာမျိုးပုံပဲ ਨੇ နိုင်ငံဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါမယ်အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကန်တို့ကကနေဒါစတဲ့နိုင်ငံတွေမှာဒါကိုစတင်ပြီးလှုပ်ဆောင်နေပါအချိန်ထဲမှာပဲကျွန်တော်တို့ဒီစီးရီးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်ဒီတိုင်အောင်တန်တမန်နည်းအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတခုလုံးမှလည်းဒါတော်တော်ကြီးကိုနေရာတိုင်းပြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံမှန်ပြီးပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ပြည်တွင်းကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒီမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါမှတော့လက်ရှိချိန်ဒီပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာအခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်ရေရှည်မှသွားမယ့်ကိစ္စတစ်ခုကိုပွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့နေမယ့်စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်ပြီးတစ်စင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဒီပေါ်လက်တရဲ့အာနာသိမီနောက်ပိုင်းမှာပထမပိုင်းတော့ငင်းငယ်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်ဟလားတက်နေရဲကလည်းပဲပထမပိုင်းအစောပိုင်းရက်တွေမှာတော့အပြင်းထန်လို့တောင်ရှိဒါပေမဲ့အခုတော့ကျွန်တော်တို့အားလုံးတွေ့နေမြင်နေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလားပြိုခွဲတဲ့ဖန်ဆီးတယ်ပြောရတော့လူခွင့်ချိုးဖောက်မှုတွေအများကြီးဖြစ်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းကြတဲ့အခါကျတော့အခုဆိုရင်ဟလားနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလားခုခံကာကွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်။ဒါမှမဟုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်။ဒါမျိုးတွေဖြစ်လာပြီပေါ့နော်။တစ်ဖက်ကဒီဆန္ဒရှင်ဆန္ဒသိမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာဇနက်ကင်ပြီးတော့ပြန်တိုက်တာတွေရှိလာတယ်။ဆိုတော့ဇနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန္ဒရှင်စန့်ကျင်နေတဲ့ဟလာဇနက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလား။အဲလိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
။ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နဲ့ကင်ပြီးတော့ပြန်ပြီးတော့ဆန့်ကျင်တာပဲပြောဒီလိုလှုပ်ဆောင်မှုကကျွန်တော်တို့ဟိုကိုယ့်ဘက်ကကျွန်တော်တို့ဘက်ကစတာမဟုတ်တာတော့သိကြပါပါเนาะဒီစေအုပ်စုအနေနဲ့ရင်းကျက်လာဆန္ဒပြမှုဖြိုခွဲတယ်ပို့ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုတော့ကျွန်တော်တို့လက်နဲ့ကင်ဖို့အတွက်ပြင်ဆင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ဒါကတော့ဒီစစ်အာဏာရှင်ဖြုတ်ချရေးနီးလန်းနေတဲ့အရာတချို့နီးလန်းတစ်ခုကိုရွေးချယ်တာဖြစ်ပါတယ်ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စတွေပတ်သက်လို့ကျွန်တော်တို့ကိုယ်ခံစားလို့လက်နဲ့ကင်ခဲ့ဘူးလားရှိပါတယ်။ဒါကြောင့်လဲဆိုတော့လက်နဲ့ကင်ပြီးတော့ဖိနှိပ်တဲ့သူကိုငင်းငဲသွားနဲ့ပြန်ပြီးတော့ လုံးဆောင်လို့မရဘူးဒါကိုပြန်ပြီးတော့ခုခံရမယ်ဆိုပုံစံမျိုးဖြစ်လာတာပါဒါပေမဲ့ကျွန်တော်သတိထားဖို့လိုအပ်ပါတယ်ကျွန်တော်တို့ပါကြောင့်ဒီစစ်အာဏာရှင်ကိုကျွန်တော်ဘုန်းနေဆိုတော့လက်နက်ကိုပြပြီးတော့မတရားလုံးဆောင်နေတာနှိပ်စက်ခဲ့တာပြည်သူလူထုအပြစ်နဲ့ဒီလိုလုံးဆောင်နေတာအရာမျိုးဖြစ်တယ်အဲ့တော့ဒါကိုရက်တက်မှုတွေလုံးဆောင်နေနီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လုံးဆောင်မှုကိုမုန်းလို့သူတို့လုံးဆောင်တဲ့နီးလန်းအတိုင်းလူမဆန်တဲ့လုံးဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးလက်နက်ကိုလက်နက်နဲ့ပြန်ပြောစန့်ချင်တယ်ဆိုတော့ကျွန်တော်တောင်းနာလေဒါပေမဲ့လက်နက်ကင်ပြီးတော့အကြမ်းဖက်ပြီးတော့မတက်ဆိုင်တဲ့ပြည်သူလူထုကိုထိခိုက်တဲ့အရာမျိုးပြည်သူလူထုရဲ့အတက်အိုးအိမ်စီးစိမ်ကိုချိန်ချောက်တဲ့အရာမျိုးနောက်တစ်ခါလူပြည်အကျင့်ရှိတဲ့ပြည်သူတွေပေါ်မှာချိန်ချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလှုပ်ဆောင်လိုက်တာလို့ပြိုင်နေတိုက်ပွဲနှစ်ခုကြာတယ်မှာအချင်းချင်းတိုက်တာဒါအကြမ်းဖက်မှုပေါ့ပေါ့ဒါတိုက်ပွဲပါဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လှုပ်ဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိပဲရည်ရွယ်ချက်ကောင်းသည့်ဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောသည့်တိုင်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ဖွဲ့ရမယ်အကြမ်းဖက်မှုဖြစ်သွားရင်ကျွန်တော်တို့တိစောက်ခဲ့တဲ့မြေဥတော်လိုင်းကြီးရဲ့ကျွန်တော်တို့ဒီဂုံတိတ်ခါဒီလိုလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းကုတုံးလုပ်ပြီးလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ကအကြမ်းဖက်မှုတွေလှုပ်ဆောင်ပြီးတော့အဖွဲ့ဆိုပြီးတော့သတ်မှတ်ခိုင်းကျွန်တော်တို့ကဒါတော့မဖြစ်တယ်ဘူးအဲဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေတွေရှိပါတယ်လက်နက်ကင်တပ်တွေရဲ့ကျင့်ဝတ်ကျင့်စည်းကမ်းတွေရှိပါတယ်အဲဒီတော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတရားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ့်ချက်တွေကိုလည်းအားလုံးသိအောင်ဒီပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
။ဆိုတော့ဒီမေကွန်ကတော့လူခွင့်ရဲ့ direct ကမသက်ဆိုင်ပါဘူး။ဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟာလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ short လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ကိုင်မှာဆန့်ကြည့်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတာဝန်ယူပြီးတော့ဝင်လို့တဲ့အဆင့်ကိုရှိလာပြီပေါ့နော်။ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောတော့သိချင်တာပါ။အေးအကြမ်းမဖက် CDM လှူရှာမှုနောက်တစ်ခါဟာလာຫນွေဦးဒေါ်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့ရေလှုပ်ဆောင်နေတာသူတို့ရဲ့ယက်တီချက်တွေစသဖြင့်အဖြစ်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးညနေဘောဟောတာကတော့ non believer ပေါ့နော်ဒါတွေအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုရဖို့ခက်တယ်ဒီလိုယက်တီကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး generation z ကလုပ်နေတာကိုလည်းပဲအန်ဆိုတော့လူမျိုးတွေရှိပါတယ်ဒါအခိုင်အမာကိုရှိတယ်အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ကော်မမင်းဘာမှပြောချင်တယ
်လူတွေမှာအမြင်မျိုးရှိပါလိမ့်ခံယူချက်မျိုးရှိပါလိမ့်ပတိတတတမိတ်ဆိုတာအမှန်တော့ဘယ်လုံးမှမဖြစ်နိုင်ကြအဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းချက်ဒီကောင်းကြီးထိုင်ပြီးတော့ဒီကောင်းကြီးလောဟိုစားเนาะကျွန်တော်တို့အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးပါဘယူစမတူတာလည်းမျိုးပါအဲ့ရန်ကိုအောင်မြင်မယ်ဆိုယုံကြည်တဲ့လူတွေဒါလည်းသူ့ရဲ့အခွင့်အရေးပဲယုံကြည်ဖို့တော့လည်းကြိုးပမ်းနေကြดาวมาเลยပြောလို့เนี่ยတစ်ဖက်မှာလဲဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးกว่าဆိုတော့ဒါကျွန်တော်တို့ဒါသဘောဆိုပါဟောလေဘက်တစ်ဖက်ဘက်ပြဿနာတခုလူပေါင်းတော့မြင်တာအဲ့တော့ဒါမျိုးမအောင်မြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတယ်လူကျွန်တော်ဒါလည်းသိရရက်တည်တယ်ပဲကျွန်တော်တို့ပြဿနာရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားဆုံးရှုံးတာပေါ့နော်ဒီတိုင်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်ပြောင်းလုံးဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာဒါလည်းကျွန်တော်တို့ဘက်အင်အားယော့တာဒါပေမဲ့ကျွန်တော်ရန်သူလို့မတတ်ပါဘာကြောင့်လဲဆိုတော့သူ့ရဲ့ကျက်တီကျက်ဖြစ်တယ်ဒါပေမဲ့ကိုယုံကြည်တဲ့တိုင်ဒီကိစ္စကိုမပါဝင်တာကိစ္စမရှိဘူးဒါပေမဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောက်အယှက်ပြုမယ်အဖြက်စီးလို့မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားပြီအဲ့တော့မကူညီနေပါမနှောက်အယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယ့်ယုံကြည်တိုင်ကိုလှုပ်ပါဒါပေမဲ့ဒလန်တော့မလှုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပွဲပြခွင့်ရလူသားရဲ့ခွင့်ရင်ဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်အယှက်ပေးတာနောက်တစ်ခါမဟုတ်မှန်တဲ့တင်းတွေနဲ့ပြောကြတာနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တင်းတွေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဘုမင်းမင်းတော်လည်းပြည့်စုံပါပြီကျွန်တော်မိခြင်းနဲ့မိကွန်းဒီလည်းပါသွားပါပြီဘုမင်းမင်းနေနေနောက်ဆုံးပါများပြည့်စွက်ပြောချင်ပါသေးလေခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူခွင့်ရေးပေါ်မှာယုံကြည်လဲဘလောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုရယ်ယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ခါမှာစစ်အုပ်စုကလည်းလက်နက်အားကိုးနဲ့ဖိနေမယ် ကျွန်တော်တို့လည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ဤမျိုးစုံကိုတုံးပြီးတော့လှုပ်ဆောင်နေတယ်88နဲ့กว่าတာ88တော့ចောင်းသားတစုပဲเนาะဦးဆောင်နေတယ်နောက်ပိုင်းမှာပြည်သူလို့ပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘယ်လောက်ထိမျိုးဆက်กว่าယုံကြည်တာဒီမိုကရေစီနဲ့လူ့အခွင့်အရေးစေအာဏာရှင်စင်ချုပ်ကြီးဆိုတဲ့အရာဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်တစ်ချိန်တည်းမှာရင်ကိပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါတလေကျွန်တော်တို့တိုက်ပွဲကြလာလေလေအားမလို့အားများဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်ရရဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်သက်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းကိုအောင်းမြင်ရမယ်ဆိုတဲ့စိတ်ထားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်မြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါတယ်နော
်ဟုတ်ကဲ့ပါမားလက်တဲ့ကြားကအချင်းပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါတယ
်ကိုကျော်ကျော်သိန်းဆက်သွယ်မြင်မြန်ထားတာပါကိုကျော်ကျော်သိန်းဆက်သွယ်မြင်မြန်ထားတာပါရှင် VOA ကနေအင်ကာနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်ကာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါအောင်ရှင်
စစ်ကောင်စီကဖန်ထားတဲ့လူကပြန်ဝင်ကြီးဌာနဝင်ကြီးဒေါက်တာဝင်းမြတ်ရေးအပေါ်ရဟန်းရင်တစည်းငားရခဲ့တာနဲ့ဆက်ဆက်ပြီးအာဂရိလိုက်စားမှုနဲ့ညှိစွန်းတယ်ဆိုပြီးတော့တရားစွဲဆိုထားတဲ့အမှုမှာနိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့မှလည်းတာဝန်ရှိတယ်ဆိုပြီးဒီကနေ့မှပဲအာဂရိမှုတမှုထပ်တိုးဆွဲဆိုလိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညမှသတင်းထုတ်ပြန်ပါတယ်ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့နိုင်ငံနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အများပြည်သူဒီညအေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာရာဇဝတ်ကြီးဥပဒေပုံမှန်95ခါခွေနဲ့ဇွဲချက်တင်ထားတဲ့အမှုအတွေ့စီရင်ချက်ချမှတ်ချက်ကိုဒီဇင်ဘာလ6ရက်နေ့ထိတရားသူကြီးကဒီကနေ့မှရွှေ့ဆိုင်းလိုက်တဲ့တရက်ထဲမှာပဲစစ်ကောင်စီကနောက်ထပ်အာဂရီမှုတမှုထပ်တိုးပြီးတော့တရားစွဲဆိုတာဖြစ်ပါတယ်ကျဲရွှေ့ဆိုင်းလိုက်တဲ့အမှုအတွေ့ဒီကနေ့နိုဝင်ဘာလ30ရက်နေ့မှာအမိန့်ချမယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပေမဲ့ရဲရွှေ့ဆိုင်းလိုက်ရတဲ့အကြောင်းရင်းအတိအကျကိုတော့မသိရပါဘူးဒေါက်ဆန်းစုကြည်ရဲ့ဒီကနေ့တရားယုံကြည်မတိုင်ကလေးမှာပဲဆန္ဒပြသူ15ယောက်လောက်ပါတဲ့လူငယ်အစုတစုဟာရန်ကုန်မြို့မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကဖက်ဆစ်ဆန့်ကျင်ရေးလှုပ်ရှားမှုလို့အဓိပ္ပာယ်ရတဲ့အင်္ဂလိပ်လိုရေးထားတဲ့စာတမ်းကိုကန်ဆောင်ပြီးတော့ဆန္ဒပြကြတာပါဖက်ဆစ်တွေအောက်မှာတရားမျှတမှုကိုမမျှော်လင့်ကြနဲ့ဆိုတဲ့ဆန္ဒပြဆဲမှုကိုလည်းကန်ထားကြပါတယ်ကားတာယာနှလုံးကိုမြေမှာချပြီးအဲ့ဒီအပေါ်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ပုံကိုတင်ပြီးတော့ဓာတ်စီလောင်းမီးရှို့ပြီးဆန္ဒပြခဲ့ကြပြီးတော့မိနစ်ပိုင်းလောက်အကြာမှာလူစုခွဲလိုက်ကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးတွေနိုင်ငံတကာခီးသည်တွေလေယာဉ်တွေဝင်ထွက်တာကိုလူမာလ30ဒီနေ့ညသကောင်ချိန်အထိပိတ်ပင်ကန့်သတ်ထားတာကနေဒီဇင်ဘာလ31ရက်ညသကောင်ချိန်အထိတိုးမြင့်တက်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီပို့ဆောင်ရေးနဲ့ဆက်သွယ်ရေးဌာနကဒီနေ့ညမှာသတင်းထုတ်ပြန်ထားပါတယ်ဥရောပတိုက်ကဆယ်နိုင်ငံမှာတော့ COVID-19 ဗီဇမျိုးကွဲတဲ့ Omicron ကူးစက်မှုပေါင်း40ခုရှိပြီလို့ဥရောပသမဂ္ဂ EU ရဲ့ကျန်းမာရေးအကြီးအကဲကပြောပါရယ် COVID ဗီဇမျိုးကွဲတဲ့ကိုအဓိကဦးတည်ပြီးအကောက်ွယ်ပေးနိုင်မယ် COVID-19 ကာဝတ်ဆေးကိုလိုအပ်မယ်ဆိုရင်လာမယ့်3လကနေ4လအတွင်း EU ဆေးဝါးကြီးကြပ်သူတွေကအတည်ပြုနိုင်ခြေရှိတယ်လို့ဆေးဝါးဆိုင်ရာ EU ဌာနအကြီးအကဲကပြောပါရယ်အစောပိုင်းတွေ့ရှိရတဲ့ထောက်ထားတွေအရ Omicron မျိုးကွဲဗိုင်းရပ်စ်ရဲ့ကမ္ဘာအန်ဒရယ်ဟာအလွန်ကိုမြင့်မားပြီးအလေးထားလောက်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုမြင့်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်လာနေမှာသတိပေးထားပါဗျ။တရှိ COVID-19 ရောဂါကာကွယ်ဆေးတွေဟာ Omicron COVID ဗီဇမျိုးကွဲကြောင့်ဖြစ်လာတဲ့ပြင်းထန်ရောဂါကိုကာကွယ်တားဆီးနိုင်မှာမဟုတ်ဘူးဆိုတာအထောက်အထားမရှိသေးဘူးလို့အောက်ဆိုတက္ကသိုလ်ကဒီကနေ့ပြောပါဗျ။ဒါပေမဲ့လေလိုအပ်တဲ့ဆိုရင် AstraZeneca ဆေးကုမ္ပဏီနဲ့သူတို့တက္ကသိုလ်ပူးတွဲထုတ်လုပ်ထားတဲ့ COVID-19 ရောဂါကာကွယ်ဆေးကိုအလင်းအမြန်မွမ်းမံပြီးတော့ပြုပြင်ထုတ်လုပ်ဖို့အဆင်သင့်မယ်လို့လည်း Oxford တက္ကသိုလ်ကဒီကနေ့မှပြောပါတယ်ခင်ဗျာ
။တင်ပြချက်ချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လည်မှုကမတ်စုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကတော့အလိမ်မာပါ။ဒီညအစီအစဉ်တွေကိုတောင်းဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိလိုင်းတိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပြီးသွားတဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီမှာလည်းတစ်လှည့်ပြန်နှာစင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ပေးကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.